ရွေးကောက်ပွဲဥပဒေပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပေးဖို့မြို့တော်ကွာလာလမ်ပူမှာတောင်းဆိုဆန္ဒပြနေကြတဲ့ထောင်တောင်းချီတဲ့လူအုပ်ကြီးကိုမလေးရှားရဲတပ်ဖွဲ့ကမျက်ရည်ယိုဘုံနေရေပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။မြို့လက်ကောင်မှာရှိတဲ့လူလိုက်ရင်ပြင်မှာဆန္ဒမပြရဘူးလို့အစိုးရကကန့်သက်ထားတဲ့အမိန့်ကိုအာခံပြီးကာထားတဲ့တန်ဆုကြိုးတွေကိုကျော်လွှားပြီးတော့အ ਨੇ စုံဆန္ဒပြသူ2000ခွဲလောက်ဝင်ရောက်ဆန္ဒပြခဲ့ကြတာပါ။ကွာလာလမ်ပူမြို့အတွင်းကတခြားနေရာအတော်များများကိုလည်းဝင်လို့မရအောင်ရဲတွေကပိတ်ထားပါတယ်။ဒါပေမဲ့ဆန္ဒပြသူတွေဟာအဲ့ဒီလူလိုက်ရင်ပြင်ကိုသွားပြီးတော့ဆန္ဒပြကြဖို့စီစဉ်ထားတယ်လို့အတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်ကအစောပိုင်းကပြောခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ကဘက်လိုက်လှုပ်ဆောင်ပေးမှုတွေရှိတာကြောင့်အစောဆုံးဇွန်လလောက်မှာကျင်းပနိုင်တဲ့ရွေးကောက်ပွဲအတွင်းတိုင်းပြည်အာဏာကိုနှစ်ပေါင်း90လောက်ရယူလာခဲ့တဲ့ဝန်ကြီးချုပ်နာဂျစ်ဘရာဇာဦးဆောင်တဲ့ညွန်ပေါင်းအစိုးရကရွေးကောက်ပွဲမှာအနိုင်ရနိုင်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောနေတာပါ။